ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့38ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာကမ္ဘာတဝန်းလူခွင့်ရေးအခြေအနေတွေစိုးရိမ်ရတဲ့နိုင်ငံတွေအကြောင်းအထူးလေးပေးပြီးတော့ဆွေးနွေးတင်ပြခဲ့ကြမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်အရေးလေးပါဝင်ခဲ့ပါတယ်။ညီလာခံရဲ့တတိယနေ့မှာအမေရိကန်ကိုယ်စားလှယ်ကရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာအစိုးရကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းပြောကြားခဲ့ပါတယ်။အကြောင်းစုံကိုဒေါ်လှလှတန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဂျနီဗာမှာပုထုနေ့ကဆက်လက်ကျင်းပနေတဲ့38ကြိမ်မြောက်လူအခွင့်နှစ်ပတ်လည်ညီလာခံမှာမြန်မာနိုင်ငံပါဝင်လူအခွင့်ရေးခြေနေဆိုးရွားလာတဲ့နိုင်ငံတွေနဲ့ပတ်သက်လို့အဓိကဆွေးနွေးခဲ့ပြီးအဲ့ဒီနိုင်ငံတွေပေါ်ဆုံးဖြတ်ချက်ချမှတ်နိုင်မှုမျှော်လင့်ခဲ့ကြတာဖြစ်ပါတယ်။နိုင်ငံတကာအဖွဲ့အစည်းဘူရိုဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးအမေရိကန်တန်ကူစလေမယ်ရီကက်သရင်ပီကအခုလိုတိုက်တွန်းခဲ့ပါတယ်
။ This session the council will focus attention on human rights in the DPRK, Iran,Myanmar, South Sudan, and Syria.
ဒီမြေလာကမှလူ့ခွင့်ရေးကောင်စီအနေနဲ့မြောက်ကိုရီးယား၊အီရန်၊မြန်မာ၊တောင်ဆူဒန်နဲ့ဆီးရီးယားအရေးတို့ကိုဦးစားပေးပြီးဆွေးနွေးကြမှာဖြစ်ပါတယ်။ကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့အကူတကွစုစည်းပြီးတော့ထိရောက်တဲ့ဆုံးဖြတ်ချက်တွေကိုဒီနိုင်ငံတွေအပေါ်ချမှတ်နိုင်လိမ့်မယ်လို့ကျွန်မတို့မျှော်လင့်ပါတယ်
။မြန်မာနိုင်ငံနဲ့ပတ်သက်လို့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြီးခဲ့တဲ့နှစ်ဩဂုတ်လကရိုဟင်ဂျာဒုက္ခသည်ပေါင်း9သိန်းနီးပါးထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်ပြည်ပခအခြေအနေဟာလွန်စွာစိုးရိမ်မကင်းဖြစ်တဲ့အကြောင်းလေအမေရိကန်တန်ကိုစလေကခုလိုတင်ပြသွားပါတယ
် We are deeply concerned by the situation in Myanmar and continue to call for humanitarian and media access to Rakhine State as well as accountability for ethnic cleansing and other human rights violations
ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအထောက်အပံ့တွေကိုအဟန့်အတားမရှိပေးနိုင်ဖို့အပြင်တရင်လွတ်လပ်စွာယူနိုင်ခွင့်ပြုဖို့ကိုလည်းဆက်လက်ပြီးတော့တိုက်တွန်းပါရယ်။ဒါအပြင်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့တခြားလူခွင့်ရကျူးလွန်နဲ့ချိုးဖောက်မှုတွေအတွက်တာဝန်ရှိကြသူတွေကိုလည်းအရေးယူဖို့တောင်းဆိုပါရယ်။လူခွင့်ရစုံစမ်းစစ်ဆေးရေးမှုရဲ့လုပ်ပိုင်ခွင့်ကိုအားဖြည့်ပေးပြီးတော့တက်တန်းကိုလည်းအသစ်ထပ်တိုးရမှာဖြစ်ပါရယ်
။2014ခုနှစ်ကစတင်တာဝန်ယူခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရစုံစမ်းစစ်ဆေးရေးမှု Miss Yang Hee Lee ရဲ့လုပ်ပိုင်ခွင့်ကိုအားဖြည့်ပေးပြီးရာဒူးတက်တန်းကိုတိုးဖို့အမေရိကန်တန်ကူစလေကတင်ပြခဲ့တာဖြစ်ပါတယ်။မစ္စယန်ဂီလီဟာမကြာသည့်မီကလူအခွင့်ရေးချိုးဖောက်မှုတွေအခြေအနေကိုစုံစမ်းဖို့မြန်မာပြည်ကိုတွားရောက်ခွင့်တောင်းခံခဲ့ပေမဲ့လို့လေမြန်မာအစိုးရကသူ့ကိုဝင်ခွင့်မပြုခဲ့တဲ့အတွက်ကြောင့်သူဟာဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုသာတွားရောက်ခဲ့တာဖြစ်ပါတယ်။ဒါကြောင့်လေအမေရိကန်တန်ကူစလေကမြန်မာအစိုးရပြောခဲ့သလိုရခိုင်ပြည်နယ်ပြည်ပခအခြေအနေတိုးတက်ကောင်းမွန်နေတယ်ဆိုရင်မစ္စယန်ဂီလီပါဝင်ပြီးခဲ့တဲ့နှစ်မလကစတင်ဖွဲ့စည်းခဲ့တဲ့အင်ဒိုနီးရှားရှိနေချုပ်ဟောင်းမာဇူကီဒါရူစမန်ဦးဆောင်တဲ့သုံးဦးပါကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကလေးမြန်မာနိုင်ငံကိုတွားရောက်ခွင့်ပြုဖို့တိုက်တွန်းလိုက်ပါတယ
် If the situation is genuinely improving as the government claims it should cooperate with the council's fact-finding mission and special rapporteur rather than deny them access
အခြေအနေဟာမြန်မာအစိုးရပြောသလိုတကယ်ပဲတိုးတက်ကောင်းမွန်လာပြီဆိုရင်ကောင်စီရဲ့အချက်အလက်ရှာဖွေအဖွဲ့ဝင်အပြင်စုံစမ်းစစ်ဆေးရေးမှုနဲ့ပူးပေါင်းဆောင်ရွက်တင်ပါတယ်။သူတို့ကိုဝင်ခွင့်မတားမြစ်တင်ပါဘူး။ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတာဟာကောင်စီအဖွဲ့ဝင်နိုင်ငံတွေအတွက်လုံးဝလက်ခံနိုင်စရာမရှိသလိုတိတ်ကိုလည်းခံမြင်းစရာကောင်းပါတယ်
။တရှိလူခွင့်ရေးနှစ်ပတ်လည်ညီလာခံကလင်းလာနီကဖွင့်ပွဲတွင်ကလေကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအထောက်အကူတွေကိုဟန်တမ်းရှိပေးခွင့်ပြုဖို့မြမအာနာပိုင်တွေကိုတောင်းခံလိုက်ပြီးသူ့အနေနဲ့ရခိုင်ပြည်နယ်ကိုအချိန်ပေါင်းများစွာတွားရောက်ခွင့်ရခဲ့စဉ်ကသူ့ရဲ့အတွေ့အကြုံရရိုဟင်ဂျာတွေဟာကမ္ဘာပေါ်မှာဖိနှိပ်ခံရဆုံးလူတွေဖြစ်တယ်လို့သူ့မိကွန်းမှပြောဆိုခဲ့ပါတယ်။ဩဂုတ်လမှာတစ်တန်းကုန်မဲ့ကုလသမဂ္ဂလူခွေးမဟာမင်းကြီးဇာယစ်အယ်ဟူစိန်ကလေရိုဟင်ဂျာတွေလူခွေးချိုးဖောက်ခြင်းခံရတာနဲ့ပတ်သက်လို့နိုင်ငံကကထိရောက်စွာဟန်တန်းနိုင်ခြင်းရှိတဲ့ပေါ်လေသူ့ရဲ့ညီလာခံမိကွန်းမှမိကွန်းထုတ်ခဲ့ပါတယ်မြန်မာနိုင်ငံကနိုင်ငံကပူးပေါင်းဆောင်ရွက်ရေးဝင်ကြီးဌာနကပြည်ထောင်စုဝင်ကြီးဦးကျော်တင်ကတော့ရခိုင်ပြည်နယ်ပြည်ပခါကိုအပြုသဘောနဲ့မချင်းကပ်ဘူးဆိုရင်ဆိုးကျိုးတွေဖြစ်လာနိုင်ပြီးပြဿနာဖြေရှင်းမှုကိုထိခိုက်နိုင်တယ်လို့လူ့အခွင့်အရေးကောင်စီရဲ့ညီလာခံဒုတိယနေ့မှာတုံ့ပြန်ပြောကြားခဲ့ပါတယ်ရှင်